Pacific မုတ်ရီယာပေါ်ဖျက်ပြန့်တန်းတဲ့လျင်စည်းရဲ့ဘိန်းထက်တဲ့အခန်းထဲမှာဝင်းပြီးလိုက်သွားတဲ့ဆိုမာလီအမေရိကန်လူငယ်လေးရဲ့မိခင်ဖြစ်သူကသူသားဟာအာဖရိကတိုက်ကသူ့စီလာဖို့ကြိုးစားခဲ့တာလို့ပြောလိုက်ပါတယ်။သူသားကြုံတွေ့ခံစားခဲ့ရတာသူ့ရဲ့အသက်အန္တရာယ်ကိုမှုမထားဘဲဆွန့်လွတ်တာတွေကိုကြားရတဲ့အခါတိတ်ကိုထိတ်လန့်တုန်လှုပ်မိတယ်လို့မိခင်ဖြစ်သူအူဘာမိုဟာမက်အဗ်ဒူလာကပြောပါတယ်။သူ့ရဲ့သားဖြစ်သူယာယာအဗ်အဗ်ဒီဟာသူ့ရဲ့မိခင်တည်ဆုံသွားပြီလို့ဖခင်ကပြောခဲ့ပြီးတဲ့နောက်သိမကြသေးခင်ကမှမိခင်တက်ရှိထင်ရှားရှိနေသေးတာကိုသိခဲ့တာဖြစ်တယ်လို့ VOA ဆိုမာလီဘာသာဌာနနဲ့ဆက်သွယ်မေးမြန်းခန်းမှာမိခင်ကပြောခဲ့ပါတယ်။အသက်16နှစ်အရွယ်လူငယ်လေးဟာဆန်ဟိုးစေးလေဆိပ်ဝန်းထဲကိုခိုးဝင်ပြီးဟဝိုင်းယန်လေကြောင်းလိုင်းလေယာဉ်တစ်စင်းရဲ့ဘိန်းကန်နဲ့တွေ့တက်ပြီးဝင်နေခဲ့တာလို့အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။ဟဝိုင်းယန်ကျွန်းစီ9နာရီကျော်ကြာလေယာဉ်ပြန်သန်းချိန်တွင်အပူချိန်အလွန်မင်းနှိမ့်ကြတဲ့ဒဏ်အောက်ဆီဂျင်နည်းတဲ့ဒဏ်တွေကိုကျော်လွန်ပြီးသူအသက်ရှင်ခဲ့တယ်လို့စုံစမ်းရေးမှုတွေကပြောပါတယ်။ဟဝိုင်းယန်မှာသူ့ကိုဖမ်းဆီးပြီးဆေးရုံတင်ပေးထားပါတယ်။